တနင်္လာနေ့နဲ့ခင်ပြည်ရေးမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကိုဗစ်ကြောင့် UAE နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာမဲ့သူတွေရင်ဆိုင်နေရတဲ့လေရင်အခက်အခဲအခြေအနေကိုတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ COVID-19 ကပ္ပကပ်ဘေးရောဂါကြောင့်ပြည်ပနိုင်ငံတွေမှာအခက်အခဲကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရက MAI ကယ်ဆယ်ရေးလေရင်နဲ့အတုပ်လိုက်ခွဲပြီးခေါ်ဆောင်နေတာဖြစ်ပါတယ်။UAE ရောက်မြန်မာတွေအတွက်စက်တင်ဘာလ19ရက်နေ့မှာလာရောက်ခေါ်ယူမဲ့လေရင်မှာလိုက်ပါမဲ့သူတွေတဲ့ပါဝင်တင့်တဲ့သူတွေမပါဘဲဖြစ်နေပြီးနှိဆက်သူတွေပုဂ္ဂိုလ်ရေးအရာဆက်သွယ်ထားသူတွေကိုပဲရွေးချယ်သွားတဲ့အတွက်နစ်နာမှုတွေရှိနေတယ်လို့ UAE နိုင်ငံမှာပိတ်မိနေတဲ့အမည်မဖော်လိုသူအမျိုးသမီးကအခုလို VOE ကိုပြောပြပါတယ
်သူတို့နဲ့ attach ဖြစ်တဲ့လူတွေ personal request လုပ်ထားတဲ့လူတွေကိုသူတို့ကရွေးပြီးတော့ခေါ်သွားတယ်မှာရဲ့အဲ agency ကနေပြီးတော့ပေါ့နော် ticket ဝယ်လို့ရပါပြီဆိုပြီးတော့အဲ့ဒီအတွက်လည်းညီမတို့မှာ assistance တွေရှိပါတယ်သူတို့ဘလို့တွေဆက်တွေ့ထားတယ်ဘသူတွေရွေးပြီးခေါ်လာတယ်ဆိုတာညီမတို့တွေမှာရှိရယ်ပေါ့နော်ဒီအဲ့ဒီလူတွေကအထူးသဖြင့်တော့အဲကုမ္ပဏီကထောက်ပံ့ထားတဲ့လူတွေဒါမှ redundant ထိထားရတာမှပေါ့နော်နေနိုင်စားနိုင်နဲ့ကျန်းမာရေးကောင်းတဲ့လူတွေကိုရွေးခေါ်သွားတာပါဒီမှာဆန်နေတဲ့ကလေးအမေတွေကိုဝင်တွေအဲ medical condition သမားတွေအသက်ကြီးရွယ်တွေသူကဘာမှမစင်စားဘဲနဲ့ဒီလိုမျိုးပေါ့နော်သူတို့ personally ရွေးပြီးခေါ်သွားတဲ့အတွက်ညီမတို့ရအရင်အောင်တော့ခက်ခဲဖြစ်နေတယ်ပေါ့နော်
အခုအဲ့ဒီမှာကြံခဲ့တဲ့သူတွေကြတော့ရောဟိုဘလို့ဒုက္ခတွေရင်ဆိုင်နေရလဲရှင
်တချို့ဆိုလို့ရှိလို့ရှိလို့ရှင်ညီမတို့တိတလောက်ပေါ့နော်အာလေးနမလေးကိုပဲ3000လောက်ကိုပဲဖယ်ထားပြီးတော့ဘာမှလည်းစားဘူးပတ်စံလည်းမရှိဘူးနေဖို့ပတ်စံလည်းမရှိဘူးသူများရဲ့အိမ်မှာနေနေရတယ်စားနေရတယ်ပေါ့နော်ဒီလေးလက်မှတ်ဖိုးလေးကိုပဲကင်ပြီးတော့သူတို့မှစောင့်နေရတယ်ဆိုတော့ဒါမဲ့အဲ့ဒါရောအဲ့လိုလူတွေကိုမပါပါဘူးပေါ့ညီမတို့ကပါပါစီကျင်တာအဲ့လိုတကယ်ဒုက္ခရောက်နေတဲ့လူတွေကိုဦးစားပေးပြီးခေါ်ပါစီကျင်တာပေါ့နော
် UAE နိုင်ငံမှာမြန်မာတန်ရုံမရှိတဲ့အတွက်sorry နိုင်ငံမှာရှိတဲ့မြန်မာတန်ရုံအနေနဲ့မြန်မာနိုင်ငံကိုပြန်မဲ့သူတွေအတွက်ညွှန်ကြားချက်တွေနောက်ဆုံးသတင်းအချက်အလက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်ပေးစေလို့ကြောင်းအဲ့ဒီအမည်မဖော်လိုတဲ့အမျိုးသမီးကပြောပါတယ်အ
ဲ့တော့ညီမတို့ကသိကြတာကတန်ရုံကညီမတို့တာဝန်ယူပြီးလုပ်ပေးမှာလား travel agency ကတာဝန်ယူပြီးတော့လုပ်ပေးမှာလားညီမတို့တွေကဘသူကိုဆက်သွယ်ရမှာလဲတန်ရုံကိုပြောရင်တန်ရုံက travel agency ကိုဆက်သွယ်ပါ travel agency ကပြောရင်ညီမတို့တန်ရုံကိုဆက်သွယ်ရပါညီမတို့ကတန်ရုံကဒီမှာ present မရှိနေတဲ့အတွက်ဆော်ယူရောက်ဖို့အတွက်အရန်အောင်ခတ်ပါတယ်အဲ့တော့ညီမတို့ကိုဘလိုမျိုးလေးများကယ်ဆယ်ရေးလေရင်လေးလုပ်ပေးနိုင်မယ်လဲညီမတို့ကသိချင်ပါတယ်ပေါ့နော
်လက်ရှိ UAE ကနေညီမကိုပြန်မဲ့သူတွေအတွက်စေတနာဝန်ထမ်းအနေနဲ့တန်ရုံနဲ့ပူးပေါင်းဆောင်ရွက်ပေးနေတဲ့မြန်မာ family UAE ရောက်မြန်မာမိတ်ဆွေများစုံစည်းရအဖွဲ့ကောင်းဆောင်ကိုဟန်ကိုတန်ယုံပါဝင်စီစဉ်သူတွေဘက်ကရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ VOA ကမေးကြည့်ပါတယ
်တန်ယုံဘက်ကဘလို့ခက်ခဲရှိနေတဲ့အခါကျတော့ဗမာပြည်ကလည်းကျွန်တော်တို့လူဦးရေအကန့်အသတ်နဲ့ဝင်ဝင်ပြူတယ်ကျွန်တော်တို့ဝင်ကျင်တဲ့ရက်မှာဝင်ကျင်တိုင်းဝင်လို့ရရမျိုးမဟုတ်ဘူးเนาะအဲ့လိုမျိုးပေါ့နော်ဆိုတော့အခါကျတော့တန်ယုံကသူတို့နိုင်ငံခြားရေးဝင်ကျင်တာကိုရှောက်ထားရမယ်အဲ့ရှောက်ထားတဲ့လူဦးရေပမာဏအတိုင်းဝင်လို့ရမယ်အဲ့လူဦးရေပမာဏတည်းမှာမှာကျွန်တော်တို့နိုင်ငံတကာဒီတခြားနိုင်ငံတွေမှာရှိနေတဲ့ပမာဏလေးပေါ့နော်အဲ့ဒါတွေကိုလည်းမျှခေါ်ရမယ်ဆိုတော့ UAE မှာပါတဲ့ယာနုံနည်းလာတဲ့သဘောပါ UAE မှာပါတော့ယာနုံနည်းလာတဲ့ဆိုပေမဲ့အခုလောဆယ် flight တွေမှာ majority ယာနုံအများဆုံးက UAE ကပါနေသေးပါတယ်ခင်ဗျဥပမာ30ဆိုရင်ကျွန်တော်ဒါ land base ပေါ့နော်ဒီမှာဒုက္ခရောက်နေတဲ့လူတွေ30တခြားစင်မောသားတွေဘာတွေညာတွေဒီမှာ flight ရှိတယ်ဆိုတဲ့အပေါ်မှာလာပြီးတော့ချထားခဲ့တာတွေရှိတယ်။အဲ့ဒါတွေကနေ30လောက်ပါတယ်ရှိတယ်ဆိုတော့အခု19ရက်နေ့ flight မှာဆိုရင်ကျွန်တော်အခုအချိန်ထိနေသေးတာဘယ်လောက်အဝဲဖြစ်သလောက်ဆိုရင်လူ60လောက်ပါပါတယ်ခင
်ဗျ။အဲ့ဒါဆိုရင်ဒီမြန်မာကိုပြန်ဖို့စီရင်ပေးထားသူတွေအတွက်ကြတော့လေးလက်မှတ်ဝဲတဲ့နေရာမှာအကန့်အသတ်တွေရှိနေရဆိုတော့ဒီ travel agency မှာလုပ်ပိုင်ခွင့်တွေအပြည့်ရှိနေတယ်ဆိုတော့မိခွန်းတွေလည်းရှိနေပါတယ်အဲ့ဒီကိစ္စမှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့ပထမအဦးဆုံးနေ့ကကျွန်တော်တို့စီစဉ်ခဲ့တဲ့ travel agency ရဲ့ဆိုတော့ဘသူ့ကိုထည့်မယ်ဘသူ့ကိုမထည့်ဘူးဆိုတာသူ့မှာလုံးဝ authority မရှိပါဘူးခင်ဗျာကျွန်တော်တို့ပေးတဲ့လူစင်းပုံမှာပဲသူထည့်ရတာပါတန်ယုံကပေးတဲ့လူစင်းကျွန်တော်ကတန်ယုံကိုတင်ပြတဲ့လူစင်းအဲ့ဒီပုံမှာပဲသူထည့်ရတာဖြစ်ပါတယ်သူ့မှာအဲ့လိုဟိုဘသူ့ကိုထည့်မယ်ဘသူ့ကိုမထည့်ဘူးအဲ့ဒီ authority မရှိပါဘူးခင်ဗျာ
အဲ့တော့အခုကြံတဲ့မြန်မာနိုင်ငံသားတွေထဲမှာကလေးငယ်တွေရှိတဲ့မိသားစုတွေနောက်အသက်ရွယ်ကြီးသူတွေနောက်ကိုဝင်ဆောင်အမျိုးသမီးတွေဦးစားပေးစီစဉ်တာမျိုးရောရှိပါလားရှင
်အဲ့ဒီလောလောဆယ်မှာကျွန်တော်အဲ့ဒီဟို19ရက်နေ့နဲ့21ရက်နေ့ကိုစီစဉ်ထားတဲ့ဟာအကုန်လုံးလူအယောက်200ကျော်စရင်တင်ထားတဲ့ထဲကအကုန်လုံးကဦးစားပေးတယ်ပါပဲဆိုတော့အဲ့ဦးစားပေးတဲ့မှာပဲဟိုလူကအရင်ပြန်ရတယ်လူကကြံခဲ့တယ်အဲ့လိုဖြစ်နေတဲ့ပြဿနာတွေရောရှိတာပေါ့နော်အဲ့လိုဟိုကြော်ပြီးပါသွားတဲ့ခဏတွေလည်းရှိတယ်ဆိုတော့ကျွန်တော်အဝဲမဖြစ်လိုက်ခင်ပါဦးတဲ့မှာဟိုတက်ဆိုင်ရာတက်ဆိုင်ရာဆက်သွယ်မှုတွေနဲ့ထုံးစံတိုင်းဟိုဟာဖြစ်တဲ့ခါကျတော့အဲ့လိုဟိုတိုင်ယုံကနေဆက်တယ်ဒီဌာနအနေဆက်လာတယ်ဒီမှာအဲ့လိုမျိုးနဲ့ကြော်ပြီးတော့နံပါတ်ကြော်ပြီးတော့ကြံခဲ့တဲ့လူတွေထဲမှာပါသွားတာရှိပါတယ်ဒါပေမဲ့နံပါတ်30အဲ့ဟိုကျွန်တော်တို့ပေးထားတဲ့30တွေကပါသွားတာမဟုတ်ပါဘူ
းအဲ့တော့ကြံခဲ့တဲ့လူတွေအတွက်နောက်လေရင်ရောဘယ်တော့လောက်ဖြစ်နိုင်မလဲရှင
်အဲ့ဒီအော်တိုဘာဒုတိယအပတ်လောက်ကိုမှန်းထားပါတယ်ကျွန်တော်ထပ်လျှောက်ထားပါတယ်အဲ့ဒါရောရမရကျဲဆွဲအကျဉ်းပြီးပြဖို့မရှိသေးဘူးပေါ့နော် ကဲလို့ရဆဲချင်းတွေရှိရတဲ့အခါကျတော့ကျွန်တော်အဲ့လူတွေကိုပြောပါမယ်အဲ့ဒီ50ကျော်ပြည့်ချင်းပြန်နိုင်မလဲပေါ့အဲ့50ကျော်ပြန်နိုင်မှုကျွန်တော်အစစီစဉ်ခဲ့တာကျွန်တော်မတောင်းရှိပါဘူးကျွန်တော်စူးစမ်းနေပါတယ်ခင
်ဗျာဒါကတော့ UAE နိုင်ငံမှာပြည်နေတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကိုနားဆင်ကြကြတာပါရှင်